စ်ဆောင်းလုပ်ရှိပါတယ်။ဒါတော့ကမ္ဘာကျော်ဆောင်း image ဖြစ်ပါတယ်။ကျွန်တော်ဒီနေ့ဒီ podcast လေးမှာဒီ image theme ပါတဲ့အကြောင်းအရာကိုဆွေးနွေးကြပါမယ်။အားလုံးမင်္ဂလာပါ။ကျွန်တော်တို့ပြုပိုင်မှာ company နဲ့ working professional ရဲ့ productivity နဲ့ profit ကိုတိုးတက်အောင်ဒီ media marketing trainer consultant တယောက်ဖြစ်ပါတယ်။ image ဆိုတာ entrepreneurial image လို့ခေါ်ပါတယ်။ image ဆိုတာဒီအထင်မြင်မှာပေါ့။ entrepreneurial image ဆိုတာဒီနေရာမှာသုံးတည်ထွင်တဲ့ပတ်သက်လာတဲ့လူတွေအထင်မြင်မှာမှာဖြစ်ပါတယ်။ရာနေပတ်တယ်လို့ဆိုလို့ရှိရင်မိုက်ကယ်ကာဗာတို့ပါရေးရလဲဆိုရင်ဆုံးမတီချွေနေပတ်တယ်လာရေးလုပ်ငန်းတစ်ခုတော့လုပ်တော့လို့ပါတယ်မိုက်ကယ်ကာဗာဆိုတော့ဒီ SME နေပတ်တယ်လာလို့ရှိရင် psychology bio system bio တကယ် SME ဘော number 1 group လို့ပြောရပါတယ်ကျွန်တော်တို့အများကြီးကူညီပေးခဲ့တဲ့ဒီဆောက်ပါเนาะကျွန်တော်တို့လုပ်ခဲ့တဲ့လုပ်ခဲ့တဲ့စေတူညဝက်တစ်ခုတော့ပါဆိုအများကြီးကူညီပေးခဲ့ပါတယ်အဲ့တော့ဒီမှာဆိုရင်ကျွန်တော်တို့လုပ်ငန်းတစ်ခုမှလုပ်တော့ရအောင်လုပ်ပါတယ်တဲ့နံပါတ်၁ကကြတော့ကျွန်တော်ဆိုဦးတီထွင်းကိုခေါ်တဲ့ entrepreneur လို့ပါတယ်တတိယကကြတော့ manager လို့ပါတယ်တတိယကကြတော့ technician လို့ပါတယ်ဒီ၃ခုကဘာခေါ်လဲဆိုရင်ဆိုဦးတီထွင်းကကြတော့ visionary ဖြစ်တယ်အနာဂတ်ကိုမြင်နေစိတ်ကူးစိတ်တန်းနေနဲ့ဖြစ်နိုင်ခြေတွေနဲ့အပြောင်းလဲလုပ်မယ်ဆိုတဲ့အရာတွေနဲ့သူကရင်ခုန်မှုတွေအပြည့်နဲ့သူလုပ်မယ်သူစဉ်းစားလိုက်တယ် what if အဲ့တော့ဟုတ်ပြီဒါမျိုးလေးဒါဖြစ်လာမယ်ဆိုဒါတွေဘယ်လိုလုပ်ရမလဲဆိုတဲ့ပါသူစဉ်းစားတယ်ဘယ်ချိန်ကျရင်လုပ်ရမလဲဆိုတော့စဉ်းစားတယ်သူ့အနေနဲ့ opportunity တွေအဓိကမြင်တယ်ခွင့်အလမ်းတွေအဓိကမြင်တယ်ဒါကြောင့်သူတို့ entrepreneur လို့ခေါ်ပါတယ်တကယ်ပြောရမလဲဆို entrepreneur တွေအနာဂတ်ကိုပုံမြင်ပါတယ် future ကိုပုံမြင်ပါတယ် manager တွေကြတော့အဲ့လိုမဟုတ်ဘူးသူကကြတော့လက်တွေ့ကြတယ် pragmatic ဖြစ်တယ်နော်ပြီးသွားလို့ရှိရင်သူ့အနေနဲ့က manager လားမရှိခဲ့ဘူးဆိုလို့ရှိရင် planning ကျွန်တော်လုပ်လို့မရဘူး plan ချလို့မရဘူးကျွန်တော်လုပ်ငန်းတစ်ခုချက်ချလက်ချလဲပတ်ဖို့တော့မလွယ်ဘူးပြီးလို့ရှိရင် predictability လို့ခေါ်တဲ့ခံမနိုင်စွမ်းနဲ့ကျွန်တော်ခက်ခဲမယ်ပြီးတော့ရှိရင် order ချက်ချလုပ်ငန်းတစ်ခုလဲပတ်ဖို့တော့မလွယ်ဘူးဒါကြောင့်မို့ manager က order ကျွန်တော်လိုတာဖြစ်ပါတယ်အဲ့တော့ manager အနေနဲ့ကျွန်တော်ဒီပြဿနာတွေဖြေရှင်းဖို့ထက်ကိုသူ့အနေနဲ့opportunity တွေမြင်ဖို့အတွက်ထက်ကိုသူဒီပြဿနာတွေကိုမြင်တယ်အဲ့တော့ဘယ်နားလေးရတော့ပြဿနာကြုံရနိုင်တယ်ဒီပြဿနာကိုဘယ်လိုဖြေရှင်းရမလဲဒါတွေကိုမြင်တယ်ဒါအောင်ကြတော့ entrepreneur နဲ့မတူတဲ့ဒီ manager ရဲ့ personality ဖြစ်ပါတယ်ပြောရမယ်ဆိုရင်လုပ်ငန်းတစ်ခုမှာဆိုလို့ရှိရင်ဒီ type 3မျိုးမှာလူတစ်ယောက်ထဲရနေပြီးဒီ3မျိုးစလုံးဖြစ်နိုင်ပါတယ်နော်တတိယတစ်ခုကကြတော့ technician လို့ခေါ်ပါတယ် technician ကကြတော့ doer ဖြစ်ပါတယ်သူဒီလက်ရှိရှိတဲ့အလုပ်ကိုသူလုပ်မယ်သူလုပ်နေတဲ့လုပ်ကိုပူကောင်းအောင်လုပ်မယ်နီလန်းအစ်စ်တွေစဉ်းစားမယ်ပူကောင်းအောင်လုပ်မယ်ဒါမျိုးကိုကျွန်တော် technician လို့ခေါ်ပါတယ်အဲ့တော့ခုနကတော့ပြောလုပ်ငန်းတစ်ခုမှာဒီ၃ခုစလုံးရှိနိုင်ပါတယ်အဲ့တော့ကိုလုပ်ငန်းက entrepreneurial type ကိုအရင်မျိုးမှအာတန်နေဆိုတကွာအရှိကိုပဲပြည့်ရဲ့နောက်ခါကြီးလိုက်မလာပဲနဲ့ဖြစ်နေမယ်တကယ်လို့ကိုလုပ်ငန်းက manager ပဲအားကောင်းနေဆိုရင်တီထွင်စမ်းတက်မှုတွေကမထွက်လာတော့ entrepreneurial personality မရှိတဲ့အတွက်ကြောင့်မို့ technician ကကျတော့သူဒီလက်ရှိဘယ်အယုံဆိုင်တယ်ဥမာအဖြစ်ဆိုရင်ဂိမ်းမုံဖုတ်တယ်လူကြီးဂိမ်းမုံဖုတ်မယ်ဂိမ်းမုံပူကောင်းအောင်ထုတ်မယ်ဒီဆက်ပူကောင်းအောင်နီလန်းဆင်းလာမယ်ဒါဒီ technician mindset ဖြစ်ပါတယ် manager ကကျတော့ဒီလို technician တွေလူတွေကိုစီမံခန့်ခွဲပြီးတော့မှအစီအစဉ်ကြက်ကြက်ဒေါင်းစစ်အောင်သူစီမံခန့်ခွဲမယ် entrepreneur ကတော့သူဘာ opportunity ရှိနေလဲလူတွေရဲ့လူအပ်ချက်ဘာတွေပြောင်းလဲဖြစ်နေလဲဘာခွင့်လမ်းတွေပေါ်နေလဲဒါအောင်ကြည့်မယ်အဲ့တော့လုပ်ငန်းတစ်ခုမှာဒီ၃ချက်အဲ့တော့ပြန်ဆန်းစစ်ကြည့်ပါကိုယ့်ရဲ့လုပ်ငန်းမှာ entrepreneur personality ရှိပြီလား manager personality ရှိပြီလား technician personality ရှိပြီလားဒီသုံးခုများရဲ့လားအဲ့တော့လုပ်ငန်းအများစုကပြတ်တလာပါလေဆိုဒီ technician တွေစားကြတာများတယ်အဲ့တော့ကိုကမဟုတ်ကျွန်တော်တို့ဆိုလဲတူတူပဲအဲ့တော့စာတင်နာဝတ္တနာပါတယ်စာတင်တယ်ဒီတင်းနဲ့မှတင်တန်းကြောင်းဖြစ်လာတယ်ဖြစ်လာတော့လူတွေခန့်ရတယ်ဆရာဆရာမတွေနဲ့လှုပ်လှုပ်ရတယ် manager ဖြစ်လာတယ်တကယ်လို့ကိုလုပ်ငန်းကဒီ technician တွေပဲမတက်လာဆိုကိုလုပ်ငန်းမကြီးတော့ဘူးဒါကြောင့်မလို့ဒီကမှတစ်ဆင့် now entrepreneur level ပြန်တက်ရတယ်เนาะအဲ့တော့ဒါလေးအရေးကြီးပါတယ်ပြီးသွားလို့ရှိရင်ကျွန်တော် tanky operation ဆိုတာလည်းအရေးကြီးပါတယ်တော့ auto tanky revolution လို့ခေါ်တော့ tanky ဆိုတော့ club ဖွင့်လိုက်ရုံနဲ့ကျွန်တော်လုပ်ငန်းလုပ်နေတာဒါတော့ franchise phenomenon လို့ခေါ်ပါတယ်အဲ့ franchise ဆိုတာကတော့ကျွန်တော် KFC တို့ပြောရရင် McDonald's ဒါလေးကိုကျွန်တော်ဒီလို franchise လုပ်ဖို့အတွက်ဆိုရင်ကျွန်တော်တို့ရဲ့ business က format တစ်ခုလိုပါတယ်အဲ့တော့ဒီလို format တစ်ခုတည်ဆောက်ပြီးဆို system နဲ့ structure တွေ leadership style တွေတော့ပြီးလို့ရှိရင်ကိုယ်တွားမဲ့လုပ်ငန်းရဲ့ vision တွေဒါတွေလုပ်လာပြီဒီလိုလုပ်ဖို့အတွက်ဆိုလို့ရှိရင်ကိုယ့်ရဲ့စဉ်းစားတဲ့ပုံစံပြောင်းဖို့လိုတယ်ကိုယ့်ရဲ့ product တွေကိုအယုံဆိုင်ပြီးဆိုကိုယ့်ရဲ့လုပ်ငန်းတစ်ခုလိုကို product တစ်ခုလိုစဉ်းစားဖို့လိုပါတယ်ဒီချက်ရန်အရေးကြီးပါတယ်ကိုယ့်ရဲ့လုပ်ငန်း product တစ်ခုလိုစဉ်းစားဖို့လိုပါတယ်ပြီးသွားလို့ရှိရင်တော့ကျွန်တော်တို့လုပ်ငန်းစပြီးဆိုကိုယ့်ရဲ့လုပ်ငန်းကြီးကို product တစ်ခုလို့ ရှေ့ပြေးနမူနာပုံစံနဲ့စဉ်းစားဖို့လိုပါတယ်ဒါတော့အင်္ဂလိပ်လို prototype လို့ခေါ်ပါတယ်ဒီရှေ့ပြေးနမူနာပုံစံတစ်ခုအောင်မြင်တော့ရတခြား franchise ပုံစံ prototype ပုံမှာမူတည်ပြီးမော်ဒယ်အတိတ်တပြန်တိဆောက်လို့ရပါတယ်ဒါကြောင့်မို့ 10K revolution လို့ခေါ်ပါတယ်အဲ့တော့ပြန်စဉ်းစားကြည့်ပါကိုယ်လုပ်ငန်းကိုကိုယ်ပစ္စည်းတစ်ခုအနေနဲ့ဘယ်လိုတိဆောက်မလဲဒါစဉ်းစားကြည့်ပါအဲ့တော့ဒီဟာတိပြီးသွားပြီဆိုတော့နောက်တစ်ခုကတော့order walking on it walking in it ကွာချာချက်ကိုပြပြတာပါတယ် walking in ဆိုတော့လုပ်ငန်းထဲမှာ technician level မှာပဲအချိန်ကြီးကုန်နေတာ walking on ဆိုတော့လုပ်ငန်းကို product တခုလို့စဉ်းစားတာဖြစ်ပါတယ်ဒီလိုလုပ်ဖို့အတွက်ဆိုလို့ရှိရင်ကိုယ့်ရဲ့လုပ်ငန်းကြီးကိုပပမပပပေးနေတဲ့ဝန်ဆောင်မှုပေးနေတဲ့ရလက်ပေးနေတဲ့ benefit တွေအကျိုးကျေးဇူးတွေပေးနိုင်ဖို့အတွက်ကျွန်တော် operation system ကိုကျွန်တော်လောက်ရပါတယ်ဒီ operation system လုပ်တဲ့အချိန်မှာလေလူပေါ်မှာမမူတည်ပဲနဲ့မူပေါ်မှာမူတည်ဖို့အတွက် lowest possible level scale နဲ့ operate လုပ်နိုင်အောင်လုပ်ရပါတယ်အဲ့တော့ဒီလိုလုပ်တဲ့နေရာမှာကျွန်တော်တို့ကကိုယ့်ရဲ့ operation လေပတ်ပုံတွေအကုန်လုံးကိုစာရွက်စာတမ်းနဲ့တရားချရည်တာရပါတယ်ပြီးသွားလို့ရှိရင်ဘယ်သူလုပ်လို့ဒီရလက်ရဖို့အတွက် uniformly predictable service ပြန်လုပ်ရပါတယ်အဲ့တော့ဝတ်တဲ့အဝတ်အစားတွေ color dress code ပြီးလို့ရှိရင် facility code တွေအစားကျွန်တော်တို့တရားတည်ဆောက်ရပါတယ်ဒါကြောင့်မို့ KFC လို့ပြောလိုက်အထည်တွားလိုက်တာနဲ့ကျွန်တော်တခြားနေရာအနီအောင်တခြားနေရာမှာအဆင်အောင်လို့မရှိပါဘူးတပုံစံနဲ့ဖြစ်အောင် uniform ဖြစ်အောင်တို့လုပ်ထားပါတယ်နောက်တစ်ခုကတော့ business system ဖြစ်ပါတယ်လုပ်ငန်းတစ်ခုမှာဆိုလို့ရှိရင်ကိုယ့်လုပ်ငန်းဘာကြောင့်စလဲဆိုရင် primary aim လို့ပါတယ်အဲ primary aim ဆိုတာဒီလုပ်ငန်းဒီကိုယ့်ရဲ့ဘဝရဲ့ဘယ်ပြဿနာကိုဖြေရှင်းဖို့လုပ်ချင်တာလဲကိုယ်ဒီနေတတူကပုံစံဘယ်လိုဖြတ်တန်းချင်တာလဲဒီလုပ်ငန်းဒီကိုယ့်ရဲ့ရည်မှန်းချက်ပန်းတာဘယ်လိုဖြည့်ဆည်းပေးမလဲဒါအောင်စဉ်းစားဖို့လိုပါတယ်ဒုတိယကျတော့ကျွန်တော်တို့ရဲ့strategy objective ကိုကျွန်တော်စဉ်းစားဖို့လိုပါတယ်ကိုယ့်ရဲ့လုပ်ငန်းကိုဘယ်လောက်ထိကြီးအောင်လုပ်မှာလဲဒါမှမဟုတ် 1 million လောက်ပဲလားဒါမှမဟုတ်ကိုကတကယ့်ကို regional level မှာပဲ play လုပ်မှာလားဒါမှမဟုတ်တကဘာလုံးကိုတွားမှာလားဒါကိုကျွန်တော်စဉ်းစားပါတယ်တတိယတစ်ခုကတော့ organizational strategy ပါအဲ့တော့ကိုယ့်လုပ်ငန်းမှာဘယ်လိုလူတွေခန့်လာမှာလဲဘယ်လို personality နဲ့လူတွေခန့်လာမှာလဲလူတွေဘယ်လိုဖွဲ့စည်းမှာလဲဒါတွေစဉ်းစားပါတယ်ပြီးတော့ management strategy မှာဆိုလို့ရှိရင်လည်းကျွန်တော်ရဲ့ system ကိုဘယ်လိုတည်ဆောက်မလဲပြီး people strategymarketing strategy system strategy ဒါတွေကိုကျွန်တော်စဉ်းစားရပါတယ်အဲ့တော့ system မှာ solution လေကျွန်တော် hard system တွေဖြစ်တဲ့ဒီလူတွေနဲ့ပတ်သက်တဲ့ဟာ soft system လို့ခေါ်တဲ့ benchmarking လုပ်တဲ့ဟာ documentation တွေလုပ်တဲ့ဟာ information system လို့ခေါ်တဲ့ idea တွေ action တွေ information တွေနဲ့ပတ်သက်တာဒီ system တွေကိုကျွန်တော်တည်ဆောက်ရပါတယ်အဲ့တော့ပြန်ပြီးချော်ရမယ် solution ရင်ကိုပပမပပလေပတ်တဲ့အလုပ်တစ်ခုဖြစ်ဖို့အတွက်ဆိုလို့ရှိရင် three type of personality ကိုတခြားသိရပါလေဒီ personality သုံးခုကိုယ့်ရဲ့လုပ်ငန်းထဲမှာကျွန်တော်ရှိရပါတယ်ပြီးတော့ကိုယ့်ရဲ့လုပ်ငန်းဒီအမြဲမပြတ်တည်ထွင်ဆန်းတင်နေဖို့အတွက် innovation လုပ်ဖို့အတွက်ဆို entrepreneur လို့ quantification လို့ခေါ်တဲ့တိုင်းတာပြီး order ကြကြလေပတ်ဖို့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ manager လို့ပါတယ်ပြီးတော့ကိုယ့်ရဲ့လုပ်ငန်းရဲ့ပေးနေကြ service ကိုတတမတ်တည်းပေးနိုင်ဖို့အတွက်ဆိုလို့ရှိရင်တော့ standardization လို့ရပါတယ်တော့ဒီဆောက်ထဲမှာအရန်ကောင်းတဲ့အချက်တွေကတော့ခုနကတော့ personality 3ခုနဲ့ကိုယ့်ရဲ့လုပ်ငန်းကိုအခြေကျကျလေ့ပတ်ဖို့အတွက်စနစ်တည်တည်ဆောက်ဖို့ပဲဖြစ်ပါတယ်အဲ့တော့အဆုံးထိနောက်တော့ဘယ်ရတွေ့ရမှုလဲကျေးဇူးတင်ပါတယ်ဒီလို system တွေချဖို့အတွက်ဆိုလို့ရှင်လည်းကျွန်တော်အကြံပေးရနေပြီးတော့မှဒီ planning tools တွေပြီးလို့ရှင် coach တွေလည်းကျွန်တော်တို့စီစဉ်ပေးနေပါတယ်အဲ့တော့အဆုံးထိနောက်တော့ဘယ်ရတွေ့တော့ကျေးဇူးတင်ပါတယ်မင်္ဂလာရှိတော်နေ့ဖြစ်ပါစေ